အမေရိကန်ဗန္နာရေးဝန်ကြီးဌာနကလူပုဂ္ဂိုလ်တဦးချင်းစီအတွက်စီးပွားရေးအရတန်ခတ်တဲ့အနေနဲ့မြန်မာနိုင်ငံရဲ့လက်ရှိအာဏာရနိုင်ငံရေးပါတီကဩဇာကြီးမားတဲ့တောင်သာလွှတ်တော်အမတ်ဦးအောင်တောင်ကိုအမည်မဲစီရင်မှထည့်သွင်းလိုက်ပါတယ်။အခုလိုအရေးယူတာဟာထိရောက်မှုမရှိတဲ့အကြောင်းမြန်မာအရေးသုံးသပ်သူတွေကတော့ဝေဖန်လိုက်ပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။အမေရိကန်ဗန္နာရေးဝန်ကြီးဌာနကအရင်ကတည်းကမြန်မာစစ်ဆေးရေးအဖွဲ့တစ်ခုလုံးကိုအရေးယူတန်ခတ်မှုတွေချထားရကနေတောက်ကြံနေမှာတော့ SDN လို့ခေါ်တဲ့လူပုဂ္ဂိုလ်တဦးချင်းကိုစီးပွားရေးအရေးယူတန်ခတ်တဲ့သဘောနဲ့လွတ်တော်အမတ်ဦးအောင်တောင်းကိုနာမည်မဲဆင်းထဲမှာထည့်သွင်းလိုက်ကြောင်းကြေညာခဲ့တာပါအခုလိုအရေးယူတဲ့အတွက် American နိုင်ငံတဲကဦးအောင်တောင်းရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာနဲ့အတူ American နိုင်ငံသားတွေအနေနဲ့သူ့နဲ့အကျိုးတူစီးပွားရေးလုပ်ခွင့်မရှိတော့ပါဘူးဒါပေမဲ့ဦးအောင်တောင်းလိုအရင်ကတည်းက American နဲ့အဆက်ဆံမရှိသူကိုအရေးယူတာဟာထိရောက်မှုမရှိဘူးလို့ American ပြည်တော်စုမှာနိုင်ငံတကာကုံတွယ်မှုတွေကိုလေ့လာနေတဲ့ဦးအောင်မိုးဝင်းကပြောပါတယ
်ပုံမှန်ပြောရင်တော့မရှိပါဘူးဗမာဆိုရမှာလည်းအခုသူတို့ American ဆော့ဆွမ်းနေတယ်လို့ hotline လို့ခေါ်တဲ့အမကန်ဆိုတာဦးအောင်တောင်တယောက်တည်းမှာမဟုတ်တာအများကြီးပဲလေဗမာဆိုရက policy တစ်ခုကိုချတဲ့အခါမှာတစ်စုံတစ်ယောက်ကချတာမဟုတ်တာဥပမာချန်ဖွန်ဆိုလည်းချန်ခိုင်နဲ့ဖွန်ပြိုးကြီးမှကြီးလဲဆိုလည်းအဓိကဦးထေးဦးတို့ကတော့ရှိတာပဲနော်အများကြီးပေါ့နောက်တစ်ခါစီးပွားရေးရပြောရအောင်လေသူလှုပ်ထားတဲ့ investment ဆိုတာလည်းဘာမှမရှိဘူးတော့ဒီဘက်မှာဘာမှမရှိဘူး။သူကလည်းသိစိတ်ဝင်စားပါဘူး။အမေရိကန်နဲ့ပတ်သက်ဖို့ဆက်ဆံမှုအားတွေကသိစိတ်ဝင်စားဘူး။စိတ်ဝင်စားတဲ့သူတွေကတပိုင်းပြီ။အဲ့တော့အမေရိကန်အစိုးရရဲ့ policy ကဘယ်လိုဖြစ်နေလဲဆိုတော့သူတို့ကိုစိတ်ဝင်စားတဲ့သူတွေကိုကြတော့အပြစ်ဒဏ်ပေးသူဖြစ်ပြီးတော့သူတို့ကိုတကယ်စိတ်ဝင်စားတဲ့သူတွေနဲ့ကြတော့သွားစီးပွားရေးလုပ်ဖို့လုံတာကိုဥပမာကစစ်ဘုံချုပ်ကောင်းဆောင်နေဆိုရင်ဒါအမေရိကန်အစိုးရနဲ့စီးရေးဒူလေးချင်းတာတွေ training တွေပေးတာတွေဒါအထင်ရှားတွေ့နေရတာပဲ။အဲ့တော့ချုပ်ပြောမယ်ဆိုတော့မထီရောက်ပါဘူးဒီကိစ္စကြီးက
။အခုလိုထီရောက်မှုမရှိပေမဲ့American သမ္မတ Barack Obama မြန်မာနိုင်ငံကိုမတော်ရောက်ခင်ပါပဲအခုလိုစစ်ဆေးရလက်ထက်ကလေးကအခုချိန်ထိဩဇာကြီးမားစေဖြစ်တဲ့လွှတ်တော်အမတ်တူကိုဘာကြောင့်အရေးယူရတာပါလဲရန်ကုန်ချစ်ဆက်မြန်မာအရေးလေ့လာသူတူကတော့ဒါဟာ American မြန်မာဆက်ဆံရေးရှင်းရှင်းလင်းလင်းမရှိသေးတာကိုပြသနေတယ်လို့တောက်ကြံနေမှာမြန်မာအစိုးရကမကတာလုပ်ပြီးဆွေးနွေးတဲ့14ဘွင့်ဆိုင်ဆွေးနွေးပွဲကို American အစိုးရကအယုံကြည်မရှိတဲ့သဘောလို့ဆိုပါတယ်ဒါအပြင်ဒါဟာမြန်မာအစိုးရလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးတွေကိုအခုထိအပြည့်အဝလက်မခံသေးတဲ့သဘောဆောင်တယ်လို့လည်းယူဆပါတယ်။ဒါပေမဲ့ဦးအောင်မိုးဝင်းကတော့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံဒီမိုကရေစီရေးပြောင်းလဲရေးအတွက်မေ့မထားဘူးဆိုတဲ့သဘောလို့သုံးသပ်ပါတယ
်။အမေရိကန်အစိုးရကကျွန်တော်တို့ဗမာပြည်ကိုပတ်သက်တာဘလို့ဖြစ်နေလဲဆိုတော့ဗမာအစိုးရနဲ့ဧရှာဒေသမှာတရုတ်နဲ့အားပြိုင်မှုနဲ့တို့ကဗမာအစိုးရနဲ့အဆင်ပြေနေတယ်။ဒါတို့တို့ကိုယ်တိုင်တန်တမာနေထုတ်ပြောတာပဲအကုန်လုံးကဒီဗမာအစိုးရကိုအနည်း20လုံးလုံးပြစ်ထားလိုက်တဲ့အတွက်တို့တရုတ်ရဲ့လွှမ်းမိုးမှုတွေဒါလူတိုင်းသိနေတာဟာလားလွှမ်းမိုးမှုတွေဖြစ်တယ်ဒါကြောင့်ဗမာအစိုးရကိုဆက်ဆံရမယ်ဆိုတာတို့တရုတ်ဝင်ပြောထားပြီးသားလေတစ်ဖက်မှာတရုတ်ဝင်ပြောထားတယ်လို့တစ်ဖက်မှာတို့ကဘာလုပ်လဲဆိုတော့တို့ဗမာဒီဒီမိုကရေစီရေးကိုလည်းမမေ့ပါဘူးဆိုတာကိုပြချင်တဲ့အတွက်ဥပမာဗမာပြည်မှာဆိုရင်ဒါအခုလူမျိုးရေးပဋိပက္ခတွေဖန်နေတာဥအောင်ကောင်းလို့ဖြစ်တယ်ဗာညာဆိုတာအဖန်ထွက်တယ်အဲ့ဒါတွေကိုလည်းတို့ကတစ်ဖက်မှာလည်းငါတို့ဒီကိစ္စတွေကိုလည်းမေ့မထားပါဘူးဆိုတာကိုပြဖို့အတွက်တို့ဥအောင်ကောင်းကိုရေးယူရတယ်ပါလုတ်ပြတာလို့ထင်ပါတယ
်စစ်မှုဝင်ကြီးဥအောင်တောင်းဟာလက်ရှိအာဏာရပြည်ခိုင်ဖြိုးပါတီဝင်တဦးဖြစ်တယ်လို့စစ်ဆေးရလက်ထက်ကစပြီးအခုချိန်ထိဩဇာကြီးမားစေဖြစ်ပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကိုတော့ဘယ်သူကမှတိတိကျကျမပြောနိုင်ကြပါဘူး